တို့ရှိမှာခင်ဗျာဝိညာဉ်ရေးပေါ်လူမျိုးတုံးတက်ဖြတ်မှုအဆင့်ထိကျူးလွန်နေတဲ့လက္ခဏာတွေဆက်ပြီးတော့ပေါ်ပေါက်နေစေဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးကထပ်ပြီးတော့ပြောလိုက်ပါတယ်ဒီကျူးလွန်မှုတွေကိုတရားစွဲဆိုနိုင်ဖို့လွတ်လပ်ပြီးတော့တမတမတ်ရှိတဲ့ရန်ရည်တည်းရဲ့ဖွဲ့စည်းကိုလည်းတိုက်တွန်းတော့ပါတယ်အကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကရခိုင်ပြည်နယ်တွင်းမှာလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်ပြီးအခိုင်အမာတန်တရာရှိနေတယ်လို့ဆွစ်ဇာလန်နိုင်ငံဂျီနီဗာကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာပြောဆိုလိုက်တာပ
ါ This council is aware that my office has strong suspicions that acts of genocide may have taken place in Rakhine state since
ဒီကနေ့မှာပြီးခဲ့တဲ့ဩဂုတ်လကတည်းကလူမျိုးတုံးတက်ဖြတ်မှုလူရဲတွေရှိကောင်းရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကခိုင်မာတန်မြတ်ရှိထားတဲ့ဆိုတော့ကိုလူခွင့်ရေးကောင်စီကတိပါတယ်။ဒါကြောင့်မို့လို့လေဒီနေ့ပိုင်းတွေအတွင်းတကယ်ခံရတဲ့လူစုလိုက်ပြုံးလိုက်တပြည့်မြုံနံခံထားရတယ်လို့စွဆွဲခံထားရတဲ့လူဝင်ကြကြီးရွာတွေကိုမြေရုစက်တွေနဲ့ရှင်းလင်းဖယ်ရှားပြစ်နေတယ်ဆိုတဲ့အစီရင်ခံချက်တွေဟာကျွန်တော်တို့တော့ထူးဆန်းမဟုတ်တော့ပါဘူး။နိုင်ငံကရာဇဝတ်မှုဖြစ်တပ်ဖြစ်ဖြစ်နိုင်ရည်တွေကိုအာဏာပိုင်တွေကရည်ရွယ်ချက်ရှိရှိဖျက်ဆီးနေတဲ့အနေအထားဖြစ်ပါတယ်။လူဝင်ကြတွေခြေချနေထိုင်ခဲ့တဲ့မြေတွေကိုတည်ယူပြီးတခြားမျိုးနွယ်စုတွေနဲ့အစားထိုးနေရာချထားပေးနေတဲ့အစီရင်ခံချက်တွေလည်းရရှိထားပါတယ်။
ရှခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုမြန်မာအစိုးရအနေနဲ့စစ်စစ်မှန်မှန်တာဝန်ယူလှုပ်ဆောင်ဖို့ပြောဆိုလိုက်သလိုပြစ်မှုကျူးလွန်သူတွေကိုရာဇဝတ်ကြောက်အရာဆောင်ရွက်နိုင်ရေးလွတ်လပ်တဲ့ရန်တရားတရားဖွဲ့စည်းပါလို့လဲကုလလူခွင့်ရေးမဟာမင်းကြီးကအကြံပြုလိုက်ပါတယ
် The government must take steps towards real accountability for these violations.and must fully respect the rights of the Rohingya including to citizenship
ဒီလိုချုပ်ပေါင်းမှုကိုအမှန်တကယ်တာဝန်ခံရေးကိုအစိုးရအနေနဲ့တိကျပုံစံရမှာဖြစ်တယ်လို့ရိုဟင်ဂျာတွေရဲ့နိုင်ငံသားဖြစ်ရေးပါဝင်ခွင့်ရေးတွေကိုလည်းအပြည့်အဝလေးစားရမှာဖြစ်ပါတယ်အခြေလက်ရှာရေးဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုစောင့်ဆိုင်းနေချိန်မှာပဲဒီကိစ္စတွေမှာတာဝန်ရှိရသူတွေကိုခုံရုံးမှာရာဇဝတ်ကြောင်းရအရေးယူဆောင်ရနိုင်မယ်လွတ်လပ်ပြီးဗမလိုက်တဲ့ရန်ရည်တရားကိုဖွဲ့စည်းပေးဖို့လည်းကောင်စီအနေနဲ့တိုက်တွန်းဖို့ကျွန်တော်ကထပ်လောင်းအကြံပြုလိုပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာလူမှုအတိုင်းအဝိုင်းတိတိတသားရှင်းလင်းသွားတဲ့အချက်နောက်ရိုဟင်ဂျာတွေအခြေချနေမြေတွေကိုမြေတိုးဆက်တွေနဲ့ရှင်းလင်းနေတယ်ဆိုတဲ့အချက်တွေကိုထောက်ပြီးနိုင်ငံတကာရာဇဝတ်မှုမြောက်နိုင်တဲ့တပ်တွေတွေကိုအာဏာပိုင်တွေရှင်းပြနေတဲ့သဘောလိုလဲကုလလူခွင့်ရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကဆွဆွဲလိုက်ပါတယ
် The situation of the Rohingya community in Myanmar and of some 900,000 Rohingya refugees in Bangladesh continue to be of intense concern.
မနက်ကနေရိုဟင်ဂျာလူမှုတိုင်းဝန်ရောနောက်တစ်ခါဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်ကိုယ်စိတ်နေပါလို့ရဲ့အခြေအနေဟာအလွန်အမင်းဆိုးရိမ်စရာဖြစ်နေသေးပါလူခွင့်ရေးဆိုင်ရာလက်ထောက်သွေးရမှုချုပ်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်နောက်ပိုင်းဒီသတင်းပတ်ထက်မှာကြေညာခဲ့တယ်လို့ပါပဲရခိုင်ပြည်နယ်ထဲမှာမျိုးနွယ်စုလိုက်ရှင်းလင်းမှုတွေလုပ်နေစေလို့ကျွန်တော်တို့ယုံအနေနဲ့လည်းယုံကြည်ထားပါတယ်မွန်တော်မျိုးနယ်မှာရိုဟင်ဂျာလူမှုတိုင်းဝန်တိတိသာရောပါသွားပြီးတခြားမျိုးတွေနဲ့ရွာတွေမှာလည်းတိုက်ပြီးမပြင်းထန်တဲ့စနစ်ကြဖိနှိပ်မှုတွေအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူတွေဆက်ပြီးထွက်ပြေးနေကြရဆဲဖြစ်ပါတယ်လူငယ်တွေတပ်ဖွဲ့တွေနဲ့ဒေသခံပြည်သူစစ်တွေရဲ့တပ်ဖြတ်မှုအာဏာပြချင်းမှုလက်ဆက်ညှဉ်းပန်းမှုပြန်ပေးဆွဲမှုတွေရှိတယ်ဆိုတော့ပြောဆိုချက်တွေလည်းရှိနေတယ်လို့တည်နံတဲ့စာနယ်ဧကရရှိခွင့်ကိုတရားဝင်ပြစ်ပင်ထားတဲ့အတူဒေသမှာငပြတ်မှုကြီးကြောင့်ရိုဟင်ဂျာတွေထွက်သွားစေဖို့ရည်ရွယ်ချက်ရှိနေလုပ်နေပုံလည်းရပါတယ
်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူမျိုးစုအလိုက်ရှင်းလင်းမှုဆွဆွဲချက်တွေကိုမြန်မာတပ်မတော်ဘက်ကပိတ်ချထားပြီးမြန်မာစစ်တပ်ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချက်မှဆောင်ရွက်ဖို့ဆုံးဖြတ်ပြောဆိုနေကြတဲ့ဒီတိုင်းနဲ့ဥရောပသမဂ္ဂတို့အနေနဲ့အဖြစ်မှန်ကိုမျက်ွယ်ပြုနေတယ်လို့တုံ့ပြန်ခဲ့ပါတယ်။အခြေအနေကိုမှန်မှန်ကန်ကန်သုံးသပ်ဆုံးဖြတ်မှရခိုင်အရေးလက်တွေ့ဆန်တဲ့တိုးတက်မှုဖြစ်လာမယ်လို့လည်းတက်မတော်ကပြောဆိုတုံ့ပြန်ထားပါတယ်ရှင်။